ပကိုးမြို့ကဆန္ဒပြသူပိတ်တွေကိုမနေ့ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်60ကျော်တေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့တယ်လို့ပကိုးမြို့ကန်က VOA ကိုပြောပါရယ်မန္တလေးမြို့မှာလည်းဒီနေ့များတော်သပိတ်စစ်ကြောင်းဖြိုခွဲခံခဲ့ရတာကြောင့်ဒါဇင်နဲ့ချီပြီးတော့ဖမ်းခံခဲ့ရပါတယ်ဒီချင်းလေးတွေပါဝဲနိုင်ငံတော်ကဆန္ဒပြပွဲတွေကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ပကိုးမြို့မှာမနေ့ကလှုပ်ခဲ့တဲ့ဆန္ဒပြသပိတ်တွေကိုစစ်ကောင်စီရဲ့လက်နက်ကိုင်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့သူ65ယောက်ထက်မနည်းတေဆုံးခဲ့တယ်လို့ပကိုးမြို့ကန်တို့က VOA ကိုဒီနေ့မှအတည်ပြုပြောကြားပါတယ
်ကျွန်တော်တို့သိရတဲ့တော့ပေါ့နော်ကိုနော်65ယောက်လောက်ကျွန်တော်တို့ကြားသိထားတယ်ကွာဗန်ယာရတဲ့လူက40ကျော်တယ်ကွာမနေ့ကဖမ်းမိတာပဲကိုကျွန်တော်တို့သိရတဲ့တော့အခုနေ့ကို100နီးပါးတော့ဖမ်းလိုက်တယ်ကွာ
ပကုံးမြို့ကမက်ဂတိပုံနစုတာပေါက်အလင်းရောင်ကြောက်ကြီးစုစံတော်တွင်စတဲ့ရက်ွက်တွေမှာဆန္ဒပြပင်မသပိတ်တွေရဲ့ခံတက်တွေကိုစစ်တပ်နဲ့ရဲအင်အား300နဲ့400လောက်ကတနက်တည်းမော်တာဘုံးသီးတွေနဲ့မနေ့ကပစ်ခတ်နှိမ်နှင်းခဲ့တာပါအဲ့ဒီပစ်ခတ်မှုတွေအတွင်းဒိဂိုက်တန်ရာရတဲ့သူတွေအတော်များများရှိခဲ့တာကြောင့်နောက်ထပ်သေဆုံးသူဦးရေဟာလည်းထပ်တိုးလာနိုင်ပွဲရှိတယ်လို့သိရပါတယ်ဒီနေ့မှာတော့ပကုံးမြို့ကအဲ့ဒီရက်ွက်တွေမှာဆန္ဒပြတာတွေမရှိပေမဲ့မြို့အနောက်ဘက်ချမ်းကကြောက်ကြီးစုရွာတင့်နဲ့ဆိုင်တော်ရက်ွက်တွေမှာလူတွေဒါဇင်နဲ့ချီပြီးတော့သပိတ်မောက်ဆန္ဒပြတာတွေရှိခဲ့ပြီးညနေပိုင်းအထိတော့ပြစ်ခတ်နေရင်တာတွေမရှိဘူးလို့စူပါမျိုးခံကပြောပါတယ
်အခုဒီနေ့ပကောကတော့လေပြစ်ခတ်ဖြစ်တာတွေတော့မရှိဘူးခင်ဗျဒီနေ့တော့ဆန္ဒပြတာတော့ရှိတယ်ခင်ဗျမနေ့ပိုင်းမှာဆန္ဒပြပွဲတွေတော့လုပ်တယ်ခင်ဗျဟုတ်အင်းအားရာကြောမယ်ခင်ဗျဟုတ်ကဲ့ဘူးအနောက်ဘက်အချမ်းဟိုကဟိုပြစ်ခတ်တဲ့အပိုင်းတွေမှာတော့ဒီနေ့ဘာမှဟိုမရှိဘူးခင်ဗျကနပြတ
ာမရှိဘူးခင်ဗျ။ဒါပြမန္လေးမြို့မှာဆိုရင်လည်းတက္ကသိုလ်ကျောင်းသားသမဂ္ဂသပိတ်စစ်ကြောင်းအပါဝင်ဆန္ဒပြသပိတ်စစ်ကြောင်းတွေဟာဒီနေ့မနက်အစောပိုင်းကတည်းကတနေ့လုံးကြီးတဲ့ဆန္ဒပြခဲ့ကြပါလေ
။ဒေါ်ရဲဒေါ်ရဲကြ
ီးတဲ့
ဆန္ဒပြခဲ့ပါလေ။ဒေါ်ရဲဒေါ်ရဲကြီးတဲ့ဆန္ဒပြခဲ့ပါလေ။ဒေါ်ရဲဒေါ်ရဲကြီး
တဲ့ဆန္ဒပြခဲ့ပါလေ။ဒါနဲ့မြန်မာပြည်ဒေါ်လာရင်းကိုစတင်ခဲ့တဲ့ဒေါက်တာတေးစာဆန်းဦးဆောင်နဲ့မြတ်တောင်သပိတ်စစ်ကြောင်းကတော့ကြီးတဲ့ဆန္ဒပြပြီးသိမ့်မကြခင်မှာပဲ။စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဖြိုခွဲတာကိုခံရပါတယ်။ဒေါက်တာတေးစာဆန့်ထွက်ပြေးလွတ်မြောက်ခဲ့ပြီမဲ့ဆန္ဒပြတဲ့သူတချို့အပါဝင်ရက်ွက်ထဲမှာနေထိုင်တဲ့သူတချို့ဖမ်းခံခဲ့ရတယ်လို့ဒေါက်တာတေးစာဆန့်က VOA ကိုပြောပါတယ်
။ဒီနေ့မနေ့ကတော့မန္လေးမှာကျွန်တော်တို့မန္လေးရတော့တပိတ်အင်အားတွေကတော့ဒီပုံမှန်လိုက်မယ်ပေါ့နော်ဒီတပိတ်စစ်ကြောင်းတွေနေပြင်ရှိနေပါတယ်။ဒီနေ့မနေ့မှာတော့ဒီကျွန်တော်ပါဝင်တဲ့ဒီများတော်တပိတ်စစ်ကြောင်းကတော့ပေါ့နော်မနေ့ကင်းမှာဒီစစ်သားတွေရဲတွေလာပြီးတော့ဖြိုခွဲသွားတယ်ကိုကြီး။တက်ခံလာတဲ့ရှိတယ်။ဒီနေ့စကြောင်းလေးတော့ပြီးကြတာတော့ဟိုအားလုံးအပြစ်ချအဆင်ပြေတယ်ပေါ့နော်။ဒီနေ့ပုံမှန်တော့အယုံကနေညကျွန်တော်တို့သပိတ်တွေအမှန်တည်းမှာရှိနေတာပေါ့
။ဘယ်ချိန်လောက်ကဖြစ်တာလဲ။ဘယ်နေရာမှာလဲအဲ
့ဒါ။များတော်စကြောင်းကဟိုပေါ့ကျွန်တော်တို့မနေ့9:30လောက်မှာပေါ့နော်။ဖြုတ်ခွဲကြတာစဒီစကြောင်းထွက်တာ9:00လောက်မှာစထွက်တာဆိုတော့ပေါ့နော်။စကြောင်းထွက်ပြီးတော့10:15လောက်ခြားတော့ပေါ့နော်။ဟိုပေါ့ကျွန်တော်တို့22လမ်းအနောက်ပေါ်တော့92လမ်းလောက်ကြာမှာ22လမ်းဟုတ်တယ်92လမ်းလောက်ကြာမှာနေတူတယ
်အဲ့မှာဘယ်လောက်လောက်အဖမ်းခံလိုက်ရလဲ
ကျွန်တော်တို့အခုကြာတော့ကျွန်တော် defense ပေါ်တော့ဒီလုံချုံရေးတာဝန်ယူထားတဲ့လူငယ်တွေကဒီ65ရောက်တော့ဖမ်းခံရတဲ့သူကြာတယ်နောက်ဒီကျွန်တော်တို့သူတို့ရောက်လာတဲ့အချိန်မှာကျွန်တော်တို့ကစစ်ကြောင်းကတရင်ကျွန်တော်တို့ scouting ကရှိပြီးကင်းကပေါ်တော့ကြိုတိတဲ့အတွက်ကျွန်တော်တို့3မိနစ်လောက်4မိနစ်လောက်ကြိုတိတဲ့အတွက်ကျွန်တော်တို့သူဖွဲ့လိုက်တော့ဖွဲ့ရဆိုပေမဲ့အင်းနဲ့နီးစက်ရပြင်နေတဲ့ပြီးဝင်ရတော့ရက်ွက်တယ်ပေါ်တော့အဲ့မှာသူတို့အင်တိန်ကိုမှတိသွားပြီးတော့အင်တိန်လေးကနေကျွန်တော်ပုံနေတဲ့ဒီတပိတ်စိတ်ကြောင်းလေးကပေါ့နော်ဒီ15ရောက်တော့မြို့သမီးကြီးပဲ15ရောက်တော့ဖမ်းခံသွားတယ်လို့ကြားတယ်။နောက်ဒီချက်ကွက်တည်းကဘာမှမဆိုင်နဲ့ပေါ့နော်ဒီတွေ့ရလူတွေ2ရောက်3ရောက်လည်းဖမ်းသွားတယ်ကြားတယ်။အဲ့တော့အားလုံးပေါင်းရင်တော့30နီးပါးလောက်ဖမ်းခံသွားတယ်ဆိုတဲ့တင်ကြပါတယ်ခင
်ဗျ။ဒီနေ့တပိတ်စိတ်ကြောင်းဖြူခွဲတဲ့နေရာမှာသူတို့ဘက်ကပြစ်ခတ်နေနေတာရောရှိလား
။အဲကျွန်တော်ကြားတာတော့ကျွန်တော်ဒီဟောပေါ့တနက်တန်နေကြားရတယ်ဒီပုံနေတဲ့အချိန်မှာပေါ့နော်ဒီတနက်တန်နေကြားရတယ်ဆိုအဲ့တို့တကယ်တမ်းတို့ရောက်လာတဲ့အချိန်မှာတော့ကျွန်တော်တို့စစ်ကြောင်းကမရှိတော့ဘူးကျွန်တော်တို့ကဒီလူလူဖဲ့ပြီးတော့ပုံနေပြီပေါ့နော်အဲ့တော့ဟိုတဲ့လူအုပ်စုနဲ့တွေ့ပြီးတော့ပြစ်တာခတာမျိုးတော့မရှိဘူးဒါပေမဲ့တို့ဒီလူတွေကြောက်အောင်ပေါ့နော်ဟိုပြောင်းဒီတနက်ဒီဖောက်တယ်ဆိုတော့ကျွန်တော်ကြားသိရပါတယ်ခင်ဗျာဟု
တ်ဒီကြိုက်တန်ရရတဲ့အချိန်နေရာရောဘာများကြောက်
တော့
မကြားဘူးနော်ဟုတ်ကဲ့အဲကိုတေစာဆန်းလဲဒီဟိုဒဘိစစ်ကြောင်းဖြူခွဲတဲ့အုပ်ဆောင်မှာတီတီလေးလွတ်သွားတယ်လို့သိရပါတယ်အဲ့ဒီအချိန်လေးလည်းပြောပါဦးခင်ဗျာ
ကျွန်တော်တို့ကတော့ခုနရှိပြီးကင်းကပေါ့နော်ပုံဆက်ပြီးတော့ကျွန်တော်တို့ဘက်ကကျွန်တော်ဒီတက်ပြီးတိုးတာပေါ့ဟိုကောင်လေးဒီဖိုးသွက်လာအခုကနောက်ပိုင်းကသူကဒီစကားတွေပဲမတုံးတော့ဘူးလေဒါအမြန်တော့ဖိုးဝီကားတွေဒါအမြန်ပေါ့ပေါ့ဒုံဆိုင်မောင်းမောင်းလာကြတာပေါ့နော်အဲ့ဒါအဲ့တရင်ကြားရဲဆိုတာလည်းကျွန်တော်တို့ကသူစုအရင်ဖဲရမယ်ကျွန်တော်တို့သူစု ခွဲနေတဲ့အချိန်မှာတက်ရောက်လာတဲ့သူတွေဘောပေါ့နော်ကျွန်တော်တို့ခွဲပြီးသူတို့ရဲ့အရောက်ဆိုတော့တမနစ်တမနစ်လောက်ကြီးရောကျွန်တော်တို့အိမ်ကြီးရာနေဟိုတက်ရောက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကတော့တချို့ကဆိုင်ငယ်တွေပါတော့အစ်စ်ကျောင်းတဲ့တချို့ကဆိုင်ငယ်တွေပါတော့တချို့ကဆိုင်ငယ်တွေနဲ့ပေါင်းပြေးကြပေါ့နော်ဖတ်ကြပေါ့နော်အဲ့တော့ကျွန်တော်တို့လည်းအိတီလေးပါပဲတမနစ်တမနစ်လောက်ကြီးပဲဆော့ပြီးတော့ပေါ့နော်တော့သွားတာပေါ့
ဟုတ်ကဲ့အဲ့တော့အခုနောက်ပိုင်းဆိုရင်သူတို့ဘက်ကဒီဆန္ဒပြပွဲတွေကိုဖြိုခွဲတာတွေပြင်းပြင်းထန်ထန်တွေလှုပ်လာတယ်အဲနောက်ပြီးတော့ဒီခုနလိုမျိုးဒီအရက်ဝတ်ဒီဒီအရက်ဘက်ကကားတွေတုံးလာတယ်အဲ့ဒီအဥ္စာပေါ်မှာရောဘယ်လိုမြင်လဲ
ဟုတ်ကဲ့ဒါတော့ဒီအခုဒီစစ်ကောင်စီရဲ့ဒီလက်ပါးတွေပေါ်စစ်သားတွေရဲ့ဟိုကျွန်တော်တို့ဒီတကယ်လိုက်နာရမယ်လို့ထုံးစုံကြီးတွေပေါ်ဒီကုတ်ထုတ်ကွန်တက်တွေရှိပါတယ်ကျွန်တော်တို့ဒီစံနာပြတ်နေရဲ့ဒီပေါ်ဟိုဘာဘယ်လိုအိုင်တွေရမယ်ဒါပေမဲ့ဒီလူတွေကဘယ်လိုမှကျွန်တော်တို့ဘယ်စင်းမစည်းကနေမှလည်းမညီဘူးအခုဆိုရင်ကျွန်တော်တို့ဒီနေ့မနေ့ဆိုရင်ကျွန်တော်တို့ဒီအရက်ဝတ်တွေနဲ့ပါပါတယ်ပေါ့နော်ဒီတန့်ရောက်လာတယ်တန့်ပြီးတော့ကျွန်တော်တို့အကျန်းဖက်တဲ့ချိုခွဲတယ်ပေါ့နော်အားကျွန်တော်တို့တနေ့ဒီနေ့ပြစ်တယ်ကျွန်တော်တို့ပေါ့နော်ဖမ်းမိပါပြီဆိုတော့ရိုက်တယ်နှက်တယ်သာသဖြင့်ဒါတွေကဘယ်လိုမှဟိုဘယ်လိုစင်းမစည်းကနေမှပေါ့နော်ကျွန်တော်တို့မညီတဲ့တကယ်ကိုအကျန်းဖက်အဲလုပ်ရတယ်ပါပဲခင်ဗျအဲ့တော့နောက်ဒီလူတွေကိုတမျိုးလုံးပေါ့နော်အဲဒီစစ်တဲ့စီးတဲ့ဖမ်းတဲ့စီးတဲ့အကြောင်းမဲ့ပေါ့ဗျာဒါတွေကကျွန်တော်တို့ဘလူးမတ်ကိုမဖြစ်သင့်မဖြစ်တတ်တဲ့ဥစားတွေပါပဲဗျာဘလူးစီးကနေမှလည်းညီမမဟုတ်ပါဘူ
းတောင်ပြေစကိုင်းတိုင်းဘက်မှာဆိုရင်လဲရွှေဘိုးမုံရွာကလေးတမှုဒဇယ်အရာတော်စတဲ့မြို့တွေမှာဆီယနာရှင်စန့်ကျင်တပိတ်မောက်ဆန္ဒပြတာတွေရှိခဲ့ပြီးတော့အရာတော်မြို့နဲ့တမှုမြို့တွေမှာတော့အကြမ်းဖက်ဖြိုခွဲခံရတာကြောင့်တယောက်စီတည်ဆုံးခဲ့တယ်လို့သိရပါတယ
်
အပြင်မြစ်ကြီးနားဘိုးဘုတ်တဝယ်ဆတဲ့မြို့တွေမှာလည်းမြို့ကန်တွေကချီတက်ဆန္ဒပြကြကြပြီးတော့ဆရာနာရှင်ပြုတ်ကြရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးချွေးကြော်တန်းတွေကိုအော်ခစ်တောင်းဆိုခဲ့ကြပါတယ်။ပဲခူးတိုင်းဖြူမြို့နယ်အတွင်းကကညခွင်းမြို့မှာဆိုရင်လည်းဆန္ဒပြပြည်သူတွေနဲ့ပညာရေးဝန်ထမ်းတွေကဆရာနာရှင်စနစ်စမ်းကြည့်ရေးခေါင်းဆောင်တွေပါဝင်ဖမ်းဆီးခံထားတဲ့သူတွေပြန်လွတ်ပေးရေးစတဲ့ချွေးကြော်တန်းတွေကိုအော်ခစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာဆိုရင်လည်းတောင်ပေမြို့နယ်အတွင်းကကြောင်မြောင်းမှာဖြောက်ကြားသပိတ်တွေဆင်နွှဲခဲ့ကြပြီးတော့ပြည်အစိုးရကိုစန့်ကျင်တောက်ကွတာတွေရှိခဲ့ပါတယ်။ဒါပြင်ရွှေကုန်းတိုင်းဂုံးကျော်တရားအပအဝင်တရားတချို့မှာတော့စစ်ကောင်စီရဲ့အကြမ်းဖက်လို့ရတဲ့ဟာလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝမှုဖြစ်တဲ့ကဘာမကျေဘူးဆိုတဲ့စာသားတွေပါဝင်တဲ့ပိုစတာတွေကိုချိတ်ဆဲပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်တရက်နေ့စစ်တပ်အာဏာသိမ်းရင်ကစာပြီးနိုင်ငံတော်ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲလို့တည်ဆုံးသူဦးရီဟာအခုဆိုရင်900နီးပါးရှိလာပြီဖြစ်ပေမဲ့လည်းဆရာနာရှင်စန့်ကျင်လှူရှားမှုတွေကိုတော့ဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ